ကိုကိုကြီးတို့ဒီ88မျိုးဆက်ခေါင်းဆောင်တွေကိုလေတရုတ်ကွန်မြူနစ်ပါတီကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လာတွေ့တာကျွန်တော်ကြားလိုက်ရလို့ပါအဲ့ဒါဘာတွေပြောပြလဲဆိုတော့လေသိပြရစီခင်ဗ
ျဒီနေ့ကတရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာရေးရာဌာနပေါ့လေအဲ့ဒီကလက်ထောက်ညွှန်ကြားရေးမှူးချုပ်ပေါ့သူနဲ့အဖွဲ့ကျွန်တော်တို့ဖြစ်သက်ရှိကြုံးမှာဒါရောက်တွေ့ဆုံတာပါ
နိုင်ငံရေးကိစ္စတွေတော့သူတို့ပြောပြမှာပေါ့နော
်ဟုတ်ကဲ့ဆိုတော့သူတို့လည်းအထူးသဖြင့်ကတော့အရင်တုန်းကဆက်ဆံရေးကအထူးရာချင်းဆက်ဆံရေးပဲရှိခဲ့တာပေါ့နော်အခုနောက်ပိုင်းမြန်မာနိုင်ငံအကြောင်းလေးနဲ့ပတ်သက်ပြီးတော့သူတို့ကိုယ်နိုင်ကဒီပြည်သူချင်းဆက်ဆံရေးလို့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေရပ်ထွက်ဖွဲ့စည်းနေဆက်ဆံရေးပေါ်မှာတိုးမြင့်ပြီးတော့ဆောင်ရွက်လာတာပေါ့နော်အဲဒါကြောင့်မလို့ကျွန်တော်တို့နဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးပြီးကျွန်တော်တို့ရဲ့လက်ရှိနိုင်ငံရေးအကြောင်းလေးပေါ်မှာအမြင်နောက်တစ်ခါဒါတရုတ်နိုင်ငံနဲ့ပတ်သက်တဲ့ကျွန်တော်တို့ဆက်ဆံရေးအခြေအနေအဲ့ဒါတွေကိုကျွန်တော်တို့ဆွေးနွေးပြတာပါအဓိကကတော့သူတို့ကဒီမြန်မာနိုင်ငံအကြောင်းလေးမှာအရေးပါတဲ့ပုံစံတွေနောက်ရက်ဖက်အဖွဲ့အစည်းတွေနဲ့သူတို့ဆက်ဆံရေးကိုဒါမျက်နှာစာအစ်စ်တစ်ခုအဖြစ်ပေါ့လေသူတို့စပြီးဖွင့်လှစ်တဲ့သဘောပါအဲနောက်ပိုင်းမှာလည်းပဲဒါပြည်သူချင်းဆက်ဆံရေးတို့မြင်လာဖို့အတွက်ကိုသူတို့ဆောင်ရွက်ချင်တယ်ဆိုတာတွေလည်းပြောတော့ပါတယ်ဆိုတော့ဒီသဘောထားကတော့ကျွန်တော်တို့သူတို့ရဲ့သဘောထားပါအဲ့တော့ကျွန်တော်တို့ကလည်းတကယ်ကအင်ဂျင်နီယာနိုင်ငံတွေဆိုတာကဟိုနှစ်ပေါင်းများစွာကလေးကလက်ထိဆက်လာတယ်ကျွန်တော်တို့ရေရှည်လက်ဆက်ဆံရမှာဆိုတော့နိုင်ငံဆက်ဆံရေးကောင်းဖို့ကအရေးကြီးပါတယ်ဒါပေမဲ့အဲ့လိုနိုင်ငံဆက်ဆံရေးလုပ်တဲ့နေရာမှာနိုင်ငံပြည်သူတွေရဲ့အကျိုးစီးပွားကိုအမှန်တကယ်ပေါ်ဆောင်ပေးဖို့အကာအကွယ်ပေးဖို့ဆိုတာတွေကဒါတွေကအရေးကြီးတဲ့အခြေခံတွေလို့ကျွန်တော်တို့အဲ့ဆွေးနွေးပြတာပါ
အော်ဟုတ်ကဲ့ဆိုတော့သူတို့ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့ရောဆွေးနွေးသေးလားခင်ဗျာဘာလို့ဆိုတော့တရုတ်ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့ရောလေဒီကျွန်တော်တို့ပြည်သူတွေကြားထဲမှာမကျင်းတတ်တဲ့အတန်တွေကလည်းကိုကိုကြီးတို့လည်းဒါတောက်လျှောက်ကြားနေမှာပဲလေအဲ့လို့ဆိုသူတို့လည်းကြားမှာပဲ
ဟုတ်ကဲ့
ဆိုတော့ဒီပေါ်မှာကိုကိုကြီးတို့အနေနဲ့ရောတခုခုထောက်ပြလိုက်တာမျိုးသူတို့ဘက်ကရောပြန်ပြီးတော့ဆွေးနွေးတာမျိုးအဲ့လိုမျိုးတွေရောရှိသေးလားခင်ဗျာ
ပြောပါတယ်ပြောပြပါတယ်ဆိုတော့အထူးသဖြင့်ကတော့ဒီတရုတ်ချီမန်ဂိန်းတော်တော်များများဟာအရင်စစ်အစိုးရလက်ထက်ကထုတ်ဆိုခဲ့တာတွေများတယ်ပြီးတော့အဲ့ဒီဟာတွေအားလုံးကပွင့်လင်းမြင်လာမှုမရှိဘူးပေါ့ဘလို့အချိုးမြောက်ခွဲဝေတယ်ဘလို့စာချုပ်တွေချုပ်ဆိုတယ်နောက်ဆုံးဒါတန်တာဘလို့ခေါ်တယ်ဆိုတာမျိုးတွေကသာဘာမှကိုကျွန်တော်တို့တာမန်ပြည်သူတွေအနေနဲ့သိခွင့်ကိုမရခဲ့ဘူးဆိုတော့ဒါကြောင့်မလို့လဲနောက်ဆက်တွဲအချိုးဆက်တွေကိုဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒီပွင့်လင်းမြင်လာမှုရှိဖို့နောက်ဒီဒေသခံပြည်သူတွေရဲ့သဘောထားကိုထင်ခတ်ဖို့ပေါ့နော်အဲ့ဒါမျိုးတွေကိုကျွန်တော်တို့တော်တော်များများပြောပြပါတယ်
သူကွန်မြူနစ်ပါတီရဲ့ဒီနိုင်ငံခြားဆက်ဆံရေးဆိုတော့သူတို့ရဲ့လုပ်ပိုင်ခွင့်လည်းမသေးပါဘူးဆိုတော့ဒါမဲ့အခုကိုကိုကြီးတို့ပြောလိုက်တဲ့ကိစ္စတွေပေါ့နော်သူတို့အစိုးရကိုရောပြန်ပြီးတော့ဘယ်လောက်ပြောပြနိုင်စွမ်းရှိမလဲ
အဲ့ဒါသူတို့ကလည်းကျွန်တော်တို့နဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ရဲ့သုံးသပ်ချက်တွေအကြံပြုချက်တွေနဲ့ပတ်သက်လို့ကျေးဇူးတင်တယ်ဆိုတဲ့အကြောင်းသူတို့ပြောပါတယ်ဆိုတော့အမှန်တကယ်ဘယ်လောက်ကြီးကျွန်တော်တို့ပြောဆိုချက်တွေအပေါ်မှာထင်ဟပ်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်လာမလဲဆိုတာကတော့ကျွန်တော်တို့လည်းလေ့လာရမှာပေါ့နော်ကျွန်တော်တို့စောင့်ကြည့်ရမှာ
ဆိုတော့နောက်ပိုင်းနေတော့ဒါကိုကိုကြီးတို့နဲ့ဆက်ပြီးတော့ဆက်ဆံသွားမှာပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တို့ကိုနိုင်ကြတယ်ပဲဒါအင်းဒီချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမှုဆိုတာဟာကျွန်တော်တို့နိုင်ငံရဲ့လူအချက်ပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်တွေမှာကအစာဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီအားလုံးဟာအင်းဒီချင်းနိုင်ငံတွေနဲ့ဆက်ဆံနေဒါကြောင့်မလို့ကျွန်တော်တို့ဒီငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဒါတရုတ်နိုင်ငံရဲ့အကူအညီထောက်ပံ့မှုအားပေးမှုတွေလိုတယ်ဆိုတဲ့ကိစ္စတွေလည်းကျွန်တော်တို့ပြောပြပါတယ်ဒီယင်းနှိမ့်နှံမှုစီးပွားရေးနယ်ပယ်တာမဟုတ်ဘဲနဲ့နိုင်ငံရေးအကြောင်းလဲတွေရောကျွန်တော်တို့နိုင်ငံရဲ့အရေးပါတဲ့ဒီတိုင်းရင်းသားရေးရာကိစ္စငြိမ်းချမ်းရေးကိစ္စတွေရောကျွန်တော်တို့တော်တော်လေးဟိုကြက်ကြက်ပြန့်ပြန့်ဆွေးနွေးပြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ
ဟုတ်ကဲ့ပါ